မင်္ဂလာပါခင်ဗျာစနေညချမ်းဒိုက်လီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်အခုလာမယ့်စက်တင်ဘာလ18နေ့ဆိုလို့ရှိရင်ဒီမြန်မာစစ်တပ်ကနေပြီးတော့1988ခုနှစ်လူလူရေးခင်းကိုဒီနှိမ်နင်းပြီးတော့အာဏာသိမ်းယူခဲ့တာ25နှစ်ရှိလာပြီဖြစ်ပါတယ်တကယ်တမ်းပြောရင်တော့မြန်မာနိုင်ငံကြီးမှာစစ်တပ်ကနေပြီးတော့အာဏာယူခဲ့တာအာဏာသိမ်းယူခဲ့တာ3ချိန်ရှိတယ်လို့ပြောလို့ရပါတယ်ပထမချိန်က1958နောက်ဒုတိယ62နောက်88ဖြစ်ပါတယ်စစ်တပ်ကဒီလိုမျိုးအာဏာသိမ်းတာဟာမြန်မာနိုင်ငံကြီးအစဉ်လားတဲ့နဲ့ဒီမြန်မာနိုင်ငံအစင်လာနဲ့ပတ်သက်ပြီးတော့အခုဒီဒိုက်ရီလိုက်စီစဉ်မှာကျွန်တော်တို့သုံးသပ်ဆွေးနွေးဖို့အတွက်စီစဉ်ထားပါတယ်ကျွန်တော်တို့ဒီစီစဉ်အတွက်ပေးစာတွေအတော်များများလည်းရပါတယ်ဒါပေမဲ့ကျွန်တော်အချိန်ရတဲ့လောက်ပဲဖတ်နိုင်မှာဖြစ်ပါတယ်ခင်ဗျာတခြားပါဝင်ဆွေးနွေးမယ့်သူတွေလည်းရှိလို့ပါအဓိကပါဝင်ဆွေးနွေးပေးဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတစ်ဦးကတော့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်သူကတော့ဒီမြန်မာရေးလေ့လာသူလည်းဖြစ်ပါတယ်မြန်မာနိုင်ငံရေးစောင်းပါးတွေကိုစဉ်ဆက်မပြတ်ရေးသားနေသူတဦးလည်းဖြစ်ပါတယ်နောက်တစ်ဦးကတော့ဦးတင်မောင်တန်းဖြစ်ပါတယ်ဦးတင်မောင်တန်းကတော့ဒီနိုင်ငံမြန်မာနိုင်ငံလေးလာသူတူဖြစ်တယ်လို့ပဲတင်းပွားမဂ္ဂဇင်းရဲ့အေဒါဟောင်းလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်အရင်ဆုံးတော့ဥတ္တမောင်တန်းကိုပဲအရင်ဖိတ်ခေါ်ချင်ပါတယ်ဥတ္တမောင်တန်းကြားရမယ်ထင်ပါတယ်ခင်ဗျာဟယ်လိုဥတ္တမောင်တန်းလိုက်ကြပါပါတယ်ကျွန်တော်ကိုရံမျိုးသိန်းကိုပဲအဲ့မိကုံးပဲမိချင်ပါတယ်ကိုရံမျိုးသိန်းခုနပြောလို့ပါဟိုတိုင်းပြည်အတွက်တကယ်ပဲဒီစစ်တပ်ကအာဏာသိမ်းယူတဲ့အချိန်တွေအရေးကြီးတဲ့အချိန်ပဲလားတိုင်းပြည်ဟာတကယ်ပဲကြောက်တဲ့ကြလူကြီးပါအချိန်ကြီးရောက်ခဲ့လို့လားကိုရံမျိုးသိန်းဘယ်လိုများသုံးသပ်မိပါလဲ
ဒီအဓိကပေါ့1962မလ၂ရက်နေ့အာဏာသိမ်းတာဟာကျွန်တော်အဲ့ချိန်တော့ဟို1949ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ဒီအာဏာချက်တွေရပေါ့လေဒီပြောင်စုပြိုကွဲမဲ့အနေအထားရှိလို့တိမ့်တယ်လို့သူကပြောပေမဲ့လို့တကယ်လက်တွေ့အနေအထားပေါ့လေကျွန်တော်တို့ပြန်ပြီးတော့လေ့လာကြည့်တဲ့အနေအထားမှာတော့အဓိကတော့တိုင်းပြည်ဟာချုပ်ကမ်းပါတဲ့ကြတော့မဲ့အနေအထားမို့လို့တိမ့်တာမဟုတ်ဘဲနဲ့ဟိုကျွန်တော်အများအားပြောရရင်တော့ဗျာဟိုကြည့်ရကျရှိရှိနဲ့ဟိုအာနာသိမ့်ယူခဲ့တယ်လို့အဲ့လိုပဲနေရတယ်ဗျ
ဘလို့ရွေကျက်လဲခင်ဗျဘလို့ရွေကျက်ရှိရှိလဲအဲ့ရာလေးနည်းလေးရှင်းမအောင
်အဲကျွန်တော်တို့ဟို1958ကျွန်တော်တို့အော်တိုဘာမှာကျွန်တော်အင်ဆောင်ဆွေးရဖွဲ့တယ်ပေါ့ဗျာအမှန်တကယ်အင်ဆောင်ဆွေးရဖွဲ့တာဒါပထမဆုံးအာနာသိမ့်တာပေါ့ဒါပေမဲ့အဲ့ဒါကို तू ကအဲ1947 constitution နဲ့ तू ကညီအောင် तू ကလုတ်ပြီးတော့အာနာကို तू ကလွှဲပြောင်းယူတဲ့ပုံစံလုတ်ပြီးတော့အင်ဆောင်ဆွေးရဖွဲ့တယ်ပေါ့အဲ့တော့အင်အောင်ဆိုးရဖွဲ့တဲ့ကာလတစ်လျှောက်မှာကြီးလိုက်လို့ရှိရင်ပြင်ဆင်လာတာအလုံးဟာအဲ1962မှာအာဏာသိမ်းမှုအတွက်ကြိုးပြင်ဆင်လာတယ်လို့ယူဆရတဲ့အချက်လက်တွေကိုတွေ့ရတယ်ပေါ့ဗျာအဲ့ဒီခါကျတော့တကယ်တမ်းဒီတိုင်းသားတွေရဲ့ဒီခွဲထုတ်ခွင့်ပြဿနာဖက်ဒရယ်ပြဿနာအကြောင်းမလို့အာဏာသိမ်းတာမဟုတ်ဘဲနဲ့တော့မူလကတည်းကဒီအာဏာသိမ်းမှုပြင်ဆင်ခဲ့ပြီးတော့1962ခုနှစ်မတ်လ2ရက်နေ့မှာအာဏာသိမ်းခဲ့တယ်လို့ကျွန်တော်တို့ကျွန်တော်ပြန်လေ့လာကြည့်တဲ့အနေအထားမှာအဲ့လိုတွေ့ရတယ်ဗ
ျဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့သရရှင်တချို့ကိုလေလိုက်ပေါ်တင်ပါမယ်ဦးတင်မောင်တန်းကိုကျွန်တော်တို့ပြန်ခေါ်ဖို့ကြိုးစားနေပါတယ်ဦးအရင်ဆုံးအရှင်အာနိတရထားနိုင်ငံထင်ပါတယ်ကြားရမယ်ထင်ပါတယ်ခင်ဗျာအရှင်ဖျားဆွေးနွေးလို့ရပါတယ်ဒီမြန်မာစစ်တပ်နဲ့မြန်မာနိုင်ငံရဲ့ခံကဏ္ဍ
ဟုတ်ကဲ့ဦးစင်းမြင်တာကတော့ခုနကမန္တလေးချမ်းပြောဝင်ရဆိုလို့ရှိရင်ကတော့ဒီဟောပါပေါ့ဒီတိုင်းရဲ့လေလိုင်းဆွေးနွေးကမ်းမှာတော့ခုဦးစင်းပြောချင်တာကတော့ဒီမြန်မာစစ်တပ်ကနေပြီးတော့ဒီပြည်သူလူဒီလေမြင့်သိနေဆိုတာဒါမသိနေတဲ့ကိစ္စတွေအခုဟိုဒီမိုကရေစီတည်ဆောက်နေတဲ့နိုင်ငံဒီမိုကရေစီတည်ဆောက်နေတဲ့မြန်မာနိုင်ငံဟာဟိုဘယ်လိုမှဟိုဒီစစ်တပ်ကနေအခန်းကဏ္ဍနေပြီးတော့တင်းယူလို့ okay တင်းယူထားတယ်ဆိုလို့ရှိရင်လည်းပြန်ပေးဖို့ကောင်းပြီလို့ကျွန်တော်ဥပဒေနေနဲ့တော့ဥပဒေဖြစ်ပါတယ
်သရရှင်နောက်တူကိုလေလိုက်ပေါ်တင်ပြပါမယ်အဲပေါင်ဆွနစ်ကျင်နေဆိုတော့ကုကုကျော်ကုကုကျော်ရှိပါလား
ဟုတ်ပဲရှိပါလ
ားအဲကုကုကျော်ဆွနစ်လို့ရပါလားခင်ဗျာတူတူတူနဲ့အချင်းကြီ
းအဲသူကဟိုဥစားကိုယ်တိုင်ညမေးလိုက်တဲ့ဟာကိုကိုရမျိုးသိန်းဖြစ်တဲ့ဟာနဲ့ပတ်သက်ပြီးတော့ကိုရမျိုးသိန်းနဲ့ကျွန်တော်လည်းအသက်မသိမရင်းလောက်ရှိလိမ့်မယ်လို့ထင်တယ်။သူကလက်လမ်းမီတလောက်ဖတ်လိုက်တဲ့ဖတ်မိခဲ့တဲ့လက်လမ်းမီတလောက်ပေါ်ပြခဲ့တဲ့ဟာကြကျွန်တော်လည်းဟိုတထက်တည်းကြတယ်လေ။အဲဟိုနေမှာရွေချက်ရှိရှိနဲ့ပဲတကယ်စီစဉ်ခဲ့တယ်ဆိုတဲ့ဥစားကအခုကတော့ဟိုကျွန်တော်မီတလောက်ဒီ touch ဖြစ်တဲ့ဟာကိုလက်လမ်းမီတလောက်အနည်းစားဆုံးပြောရရင်88ကိစ္စပါပေါ့လေ။အဲ88ကိစ္စမှာတိုင်းပြတကယ်ပဲကြောက်ကဘာတဲ့ဟိုကြလူနီးပါအခြေအနေမှာထိနေလိုက်ရတယ်ဆိုတဲ့ဥစားကျွန်တော်အဲ့ရဲ့ရှိရခနေမော predisposing factor တွေပေါ့နော်တိုင်းမတိုင်ငင်မှာဖြစ်တဲ့ကိစ္စတွေအားလုံးကသူကဟိုဟိုပန်ဒီလောက်ခဲ့တာလည်းဖြစ်ကောင်းဖြစ်လိမ့်မယ်ဟိုဟိုသူတို့လောက်ချင်တယ်လောက်လို့ရတယ်ဆိုတဲ့အနေအထားမျိုးနဲ့လည်းလောက်ခဲ့တာလည်းဖြစ်လိမ့်မယ်အဲ့မှာဒါပေမဲ့မနိုင်မနှင်းဖြစ်လာတဲ့အခါကျတော့မှအဲ့မှာဟို88မှာရေးတီးနဲ့အာနာသိမ်းလိုက်တယ်လို့ကျွန်တော်တော့မြင်တယ်အဲ့လိုမြင်တယ
်ဟုတ်ကဲ့
အာနာသိမ်းခဲ့တော့ကျွန်တော်တို့ဖတ်ခဲ့တာတော့ဟိုလက်လမ်းမီတလောက်ဟိုကကျွန်တော်မီတလောက်ဖတ်ခဲ့တာတော့အချိန်ချင်းတော့အာနာသိမ်းခဲ့တော့ကောင်းတာတော့ကျွန်တော်မီတလောက်ကအကျိုးကျေးဇူးရလိုက်ရတော့မကြားသိခဲ့ဘူးဗျာအဲ့ဒါလည်းကျွန်တော်လက်တွေ့ကျွန်တော်အခုလက်ရှိဖတ်နေရတဲ့ဟိုနေဘော်လေးစာရီနဲ့ ဟုတ်ကဲ့ဦးဇင်းမြင်တာကတော့ခုနကမန္တလေးချမ်းပြောပုံရဆိုလို့ရှိရင်မြန်မာပြောပါမယ်ကျွန်တော်အဲ့ဟိုနေပြောပြမယ်ဆိုလို့ရှိရင်မြန်မာပြောပါမယ်ကျွန်တော်အဲ့ဟိုနေမှာဘာတွေဖြစ်ကုန်ကြပြီလဲဆိုတော့ဆရာမင်းလူရဲ့စာကပြပါဗောလေနောက်တစ်ခုကနော်လာနော်သားတွေမှာအားကြောင်ဘုံနေရေးသားဖော်ပြခဲ့တယ်မတိရစံကြောင်းရဲ့စံကြောင်းအစဉ်
ဟုတ်ကဲ့ပါကိုကိုကျော်ကျေးဇူးများကြီးတင်ပါတယ်ကိုရံမျိုးသိန်းကျွန်တော်လှည့်ပေးကြပါတယ်ကိုရံမျိုးသိန်းခုနကသူဆွေးနွေးသွားတဲ့အထဲမှာလဲ88ကိစ္စပါပါတယ်ခုနကကိုရံမျိုးသိန်းကတော့
88အချိန်မှာစစ်တပ်ကအာဏာသိမ်းတာကိုတကယ်ကိုလူအဲ့လူအမှုအရသူတို့သိမ်းတယ်လို့ယူဆပါလားတိုင်းပြည်အတွက်အရေးကြီးတဲ့အချိန်ကြောက်တဲ့ကြလူနေပါအချိန်တွေတကယ်ရောက်ရလား
ကျွန်တော်1988အနာသိန်းအနေထားလေတကယ်တမ်းအားဖြင့်တော့ကျွန်တော်အမြင်အားဖြင့်ပေါ့လေဟိုဒီ1988ပြည်သူဒီမိုကရေစီအရေးတော်ပုံကြီးကိုသူကနိုင်ငံရေးနည်းအရဖြည့်ရှင်းဖို့မကြိုးစားခဲ့ဘဲနဲ့တော့အခြားနည်းလမ်းတစ်ခုပေါ့နော်နိုင်ငံရေးနည်းအရဖြည့်ရှင်းဖို့မကြိုးစားဘဲအခြားနည်းလမ်းတစ်ခုကိုရွေးချယ်ပြီးတော့အာဏာသိမ်းခဲ့တယ်လို့ကျွန်တော်ကမြင်နေဗျတကယ်တမ်းကတော့အဲ့ဒီအနေထားမှာကျွန်တော် ာသိနေတဲ့တို့ကြောင့်မလို့ဒါလည်းပဲဟိုကျွန်တော်တို့တမိုင်းလက်ရှိတမိုင်းချက်တမ်းမှုရာကြည့်မယ်ဆိုလို့ရှိရင်တော့ဒါဟိုရွေးချက်ရှိရှိနဲ့ပြင်ရတယ်လို့ပဲအဲတုံးတာမှာပဲဗ
ျဟုတ်ကဲ့ပါဟုတ်ကဲ့ပါကျွန်တော်ဥတ္တမောင်တန်းလေလိုင်းပေါ်ပြန်ရောက်နေပြီပြောပါတယ်ဥတ္တမောင်တန်းကြားရမယ်ထင်ပါတယ်ခင်ဗျာ
ဟုတ်
ကဲ့ဥတ္တမောင်တန်းခုနောက်ကျွန်တော်ဆွေးနွေးသွားတာကဒီတိုင်းပြည်အတွက်အရေးကြီးတဲ့အချိန်မှာတကယ်ပဲအာဏာသိမ်းတာဟုတ်ရဲ့လားပေါ့အခုကျွန်တော်မေးချင်တာကဥတ္တမောင်တန်းကိုအခုလိုမျိုးဒီစစ်တပ်ကအာဏာသိမ်းတာအာဏာသိမ်းတာနဲ့ပတ်သက်ပြီးတော့စစ်ဘုတ်ချုပ်ဟောင်းတွေအခုလက်ရှိသမ္မတကြီးကိုယ်တိုင်ကလည်းပြောခဲ့တာရှိပါတယ်စစ်တပ်ကတိုင်းပြည်အတွက်တကယ်ကိုလိုအပ်နေတဲ့အချိန်အရေးကြီးတဲ့အချိန်ဒီမှာအမြဲတမ်းအာဏာဝင်ထိန်းနေခုနလိုအပ်ချက်မှာယက်တည်ခဲ့တယ်ဆိုပြောပါတယ်ဒါကိုအစင်လာခေါင်းအနေနဲ့ဒီစစ်တပ်ဘက်ကယူဆပုံရပါတယ်အဲ့တော့ဒါဟာစတပ်မြန်မာတပ်မတော်အတွက်တကယ်ပဲအဆင်လာခေါင်းလို့ပြောနိုင်လားဥတ္တမောင်တန်းရဲ့အမြင်ပေါ့စစ်တပ်ကအာဏာသိမ်းခြင်းဟာ
လူတို့အမြင်တောင်းကပြောရင်တော့အဆင်လာခေါင်းမဟုတ်ဘူးပေါ့ဒါပေမဲ့တပ်မတော်မြင်ပုံနဲ့လူတို့အမြင်ပုံကွာနေတယ်ပေါ့နော်။ဘာကြောင့်လဲ။ဒီဟာကိုကျွန်တော်တို့အဲကြည့်ဖို့ပဲနေချင်တယ်။တပ်မတော်ကြရမေးတာကဘာလဲဆိုရင်ကဘာလဲ။နော်လူတို့ဘက်ကမြင်တာနဲ့တပ်မတော်ဘက်ကမြင်တာဘာကြောင့်ကွာဟာချက်ရှိနေတာလဲ။အဲ့တော့ဒီပရိုဂရမ်တိုင်းပြည်ကိုအနေနဲ့ပြည်တယ်ထိခိုက်တယ်လို့မြင်ပုံချင်းမရှိကြဘူးလို့ပြောရမှာပေါ့နော်။ဒါတော့တစ်ဖက်မှာကြတော့လေအရက်ဖက်ကနေမှအဲ့ဒီလိုတက်ရဲ့အနာသိမ့်တဲ့ကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်ပေါ့။ဒါဒီတိုင်းပြည်ကတော်တော်များတယ်။ဘာဖြစ်ရင်ကျွန်တော်တို့ကအဲ့လိုတက်အနာသိမ့်တာမျိုးမဖြစ်အောင်ဘယ်လိုလုပ်မလဲဆိုတဲ့စဉ်းစားချက်လည်းရှိဖို့လိုနေချင်တယ
်။ဟုတ်ကဲ့
ဒီလိုအားဖြင့်ပြောလို့ရှိရင်တော့ချုပ်ရရင်တော့လူတို့အမြင်နဲ့တက်နေမတူဘူးပေါ့နော်
။ဒါတော့လည
်းအဲ့ဒီအမြင်မတူတာကိုအမြင်တစ်ခုပေါ်ကနေကြည့်ပြီးဝေဖန်နေမယ်ဆိုရင်တော့ကျွန်တော်တို့တိုင်းပြည်တဲ့အဖြစ်တွေ့နေမှာမဟုတ်ဘူး။အဲ့ဒီလိုအမြင်မတူတာဘာကြောင့်လဲ။အပြာနာအပြစ်ပတ်ပြီးတော့အဖြစ်တစ်ခုရှာတာပို့ပြီးတော့ပဲအတိုင်းပြည်ပဲဖြစ်နေမယ်လို့ထင်တယ
်။ဟုတ်ကဲ့။ခုနကကိုရံမျိုးသိန်းပြောသွားတဲ့အထက်မှာပါပါတယ်88ကိုဥမာပြီးသွားတာ။ဥမာဆိုလို့ရှိရင် okay အရေးဟုတ်ကဲ့ပါလေဒီအရေးကြီးတဲ့အချိန်မျိုးမှာအကယ်၍ဖြည့်ရှင်းမယ်ဆိုရင်နိုင်ငံဒီနီးတဲ့ဆိုင်နိုင်ငံနီးရမဖြည့်ရှင်းသင့်ဘူးလားဆိုတဲ့အမြင်သူရှိပါတယ်။အဲ့တော့စစ်တပ်အမြင်ဘက်ကလည်းသူ့ဘက်ကလိုအပ်ချက်ရှိတယ်လို့မြင်တခြားနည်းလမ်းမရှိတော့လို့လားအခြေအနေကတကယ်ပဲစစ်တပ်ကမဖြစ်မနေအာဏာသိမ်းတဲ့အခြေအနေကိုရောက်နေလို့လားဦးတင်မောင်တန်းဘယ်လိုယူဆပါလဲ
။အရှိတ်အရှိတ်ဘုရားကြီးနဲ့ဆိုလို့ရှိရင်တော့အဲကျွန်တော်တို့ကဖတ်ပေါက်ပြီးခဲ့ရလားမဆွာတော့ဒေါက်တာမောင်မောင်ကပြောတယ်ကျွန်တော်တို့ကိုကြားပြဆွာလို့သဘောထားပါကျွန်တော်တို့နော်ဒီဒီတော့ပေါ်တဲ့မဝင်ပါဘူးနော်လက်ရုံတွေကိုလည်းကျောင်းသားတွေနဲ့တန်ခါတွေဖောက်ကြပါဒီလိုလိုက်ပြောခဲ့တာတွေရှိတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဆက်လက်ဆက်နေပြီးအစိုးရကပေါ့လေဒါဖြစ်လူတို့အနေကြတော့လေလူတို့ site ကကြည့်တဲ့ခါကြောင့်လေသူတို့ကမကြည့်ဘူးပေါ့နော်အဲ့တော့ဆိုတော့ကျွန်တော်တို့ကဒီဘက်ကနေသူ့နေရာနေပြောင်းဝင်ကြည့်မယ်ဆိုလို့ရှိရင်လေဒါဟာအလိုက်ရောမောင်ကျုံဖြစ်နေမလားပေါ့ဒီလိုလည်းပြန်ပြီးကြည့်ဖို့လုပ်နေချင်တယ်အဲ့တော့ဒီလိုအမြင်မတူတာတွေကအတိုင်းပြည်တွေပြည်ပကဖြစ်နေကြတဲ့အတိုင်းပြည်တွေမှာဒီလိုပဲတွေ့ရတတ်ပါတယ်เนาะအဲ့တော့ကျွန်တော်ကတော့အဲ့ဒီလိုအပြင်ထွက်ပြီးတော့ပေါ့ပြည်ပကတွေကထွက်ပြီးတော့ကျွန်တော်ကြည့်တယ်အဲ့ကြည့်တဲ့အခါကျလို့ရှိရင်ကျွန်တော်ခါဖွက်တွေနှစ်ဖက်စလုံးမှာရှိနေတယ်လို့ကျွန်တော်ထင်တယ်ဒါကြောင့်မို့အဖက်အမြင်တစ်ခုကိုတော့ကြောင်းပေးပြီးကျွန်တော်တိတ်ပြီးတော့ပြောချင်
ဟုတ်ကဲ့ကိုရံမျိုးသိန်းကိုဗမာဆွေးနွေးခြင်းလဲခင်ဗျာဦးတွမောင်တန်းခုနဆွေးနွေးသွားတဲ့အထဲမှာဒီအခြေအနေနဲ့ပတ်သက်လို့ပြည်သူတွေအများစုကမြင်ကြတဲ့ဒေါက်နဲ့စစ်တပ်ကမြင်တဲ့ဒေါက်မတူဘူးနောက်တစ်ခါစစ်တပ်ကိုထောက်ပံ့မပေးခဲ့ဘူးဆိုတဲ့အခြေအနေပေါ့ကိုရံမျိုးသိန်းဗမာတုံ့ပြန်ဆွေးနွေးလို့ပါလေ
ဟုတ်ကဲ့အတားကတော့ကျွန်တော်တို့လည်းဟိုဖြတ်တန်းခဲ့တဲ့ကာလမှာပေါ့လေတကယ်တမ်းကအဲ့ဒီကာလတက်မတော်ဟာပြည်သူလူထုဟိုပြည်သူတက်မတော်လို့ခေါ်ခဲ့တာပေါ့ဗျာပြည်သူလူထုနဲ့တသားတည်းရှိတဲ့တက်မတော်ပေါ့ဗျာအဲ့ခါကျတော့အဲ့ဒီကာလမှာကျွန်တော်အမြင်အားဖြင့်ဟိုပြည်သူလူထုနဲ့တက်မတော်ဟာအဲတော်တော်လေးကိုနီးစပ်တယ်လို့သတ်မှတ်လို့ရတယ်ပေါ့လေပြီးတော့တစ်ချက်ကထွက်ပေါက်ပြီးခြင်းမပြီးခြင်းဟာတကယ်တမ်းကျွန်တော်အမြင်အားဖြင့်နိုင်ငံကြီးရကြည့်လို့ရှိရင်တကယ်တမ်းကနိုင်ငံကြီးအာဏာကအစိုးရရဲ့လက်ထဲမှာရှိတယ်ဗျအဲ့တော့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရရဲ့လက်ထဲမှာရှိတယ်ဗျအဲ့ခါကျတော့တကယ်တမ်းထွက်ပေါက်ပြီးရမှာတကယ်တမ်းဟိုဥဆောင်ပြီးတော့ delete လုပ်သွားမှာဒီ political process ကို delete လုပ်သွားမှာမဆလာပါတီအစိုးရပဲဖြစ်တယ်ဗျအဲ့လိုဒီမလုံနိုင်ခဲ့တဲ့အတွက်ကြောင့်မလို့ဒီလိမလုံနိုင်ခဲ့တဲ့နောက်ဒီလိုလိလုံဖို့တမင်ရှောင်ဖယ်ပြီးတော့ဒီစစ်တပ်အာဏာသိမ်းမှုဘက်ကိုတမင်တိုးပို့ခဲ့တယ်လို့ယူဆနိုင်တဲ့အချက်လက်တွေလည်းတွေ့ရတယ်ဗျာ
ဟုတ်ကဲ့အဲ့ချိန်တုန်းကတော့ဒေါက်တာမောင်မောင်က3လအချိန်ပေးပြီးတော့ရွေးကောက်ပွဲလုပ်ပေးမယ်လို့ပြောခဲ့တဲ့အချိန်ကြီးတော့ရှိပါတယ
်ဟုတ်ကဲ့အဲ့ဒီကာလတုန်းကအဲ့လိုရွေးကောက်ပွဲလုပ်ပေးမယ်လို့ပြောခဲ့တယ်လို့တစ်ခါကလေးပဲကျွန်တော်တို့ဟိုအားလုံးလည်းမြင်နေပေါ့ဗျာဒီကိုကိုတော်နေဖောက်နေတာနောက်ပြီးတော့ကျွန်တော်တို့ဟိုဟိုခေါက်ကက်တတ်တာတွေပေါ်မှာဒီထိန်းချောင်းမှုအပိုင်းပေါ့ဗျာထိန်းချောင်းမှုအပိုင်းမှာအရန်ကိုအားနေပြီးတော့ဟိုတချို့လူတွေရဲ့အမြင်မှာပေါ့ဗျာဒါတမင်ကိုလွတ်ပြေးထားသလားလို့မြင်ရလောက်တဲ့အဖြစ်ကိုဖြစ်ခဲ့တယ်ပေါ့ဗျာအဲ့ဒီအနေထားတွေကဥမာကျွန်တော်တို့အဲဘောလုံးသဘောနဲ့ပြောရင်တော့သူကလူကျုံဘောဖမ်းပြီးကစားတဲ့သဘောမျိုးလို့ဖြစ်နေတယ်ဗျာလူကျော်မီဆိုတဲ့အခါကျတော့မှစစ်တပ်ကနေအာဏာသိမ်းလိုက်ဆိုတဲ့သဘောမျိုးအဲ့ဒီပုံစံမျိုးဝင်နေတာကိုတွေ့ရတယ်ဗ
ျဟုတ်ကဲ့ပါခင်ဗျကျွန်တော်အခုဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဗမာပြည်ကွန်မြူနတီပါတီကပြောရေးစုခွင့်ရှိသူရဲဘော်ဖုတ်တန်ကြောင်းကိုလည်းမိထားပါတယ်ဗမာပြည်ကွန်မြူနတီပါတီကဒီမြန်မာစစ်တပ်နဲ့တောက်လျှောက်ဆိုသလိုပဲဟိုနှပန်းလုံးလာတဲ့အဖွဲ့အစည်းလို့ပြောလို့ရပါတယ်တမိုင်းတလျှောက်မှာအဲ့တော့ဒီကိုရဲဘော်ဖုတ်တန်ကြောင်းရဲ့အတန်ဖိုင်လေးကိုမန္တလေးဖွင့်ပြပါဦးအ
ဲ့ဒီအဆွေးပြောင်းမှန်တယ်များဟာဟို60နှစ်အာဏာသိမ်းပြီးနောက်ပိုင်းပေါ့နော်အလုံးဟာစစ်ဘူးလက်ထက်ကနေပြီးတော့စစ်ဘူးလက်ထက်ကအနာလွှဲပြောင်းလာလို့ဖြစ်တယ်။နောက်ပြီးကြတာအလုံးကအပါတကြီးပဲ။လက်ရှိရှိနေတဲ့အနာရှင်နော်အစိုးရကိုတိုက်ချဖြုတ်ချလိုက်ဆိုတော့လုံးဝမရှိဘူး။အပါတကြီးပဲလွှဲပေးခဲ့တာ။ဆိုလိုတာတစ်ခုနဲ့အုပ်စိုးလို့မရလို့နောက်တနည်းနဲ့အုပ်စိုးကိုကြိုးစားကြတာကြီးပဲ။အဲ့တော့အဲ့ဒီအစင်လာကိုဗမာပြည်မှာစိုက်ထူနေတာ။ခုကြတော့ဘာတွေရှိတယ်ဆိုတော့ကျွန်တော်တိတ်ဂုံသိခါအဲ့ဒါကတော့အထူးပြောနေကြမလို့။နောက်ကနိုင်ငံသားတွေစိတ်ဓာတ်အရေးရှင်သူစိတ်ဓာတ်ရည်ချင်းနေကြလာတယ်အကျင့်စာရိတ်ကြတွေကြလာတယ်ပညာရည်ချင်းနေကြလာတယ်သူအလွယ်တကူဥပမာပဲပြောမစိတ်ဓာတ်ဆိုလို့ရှိရင်တော့တလုံးတိုင်းပြည်ထဲမှာအလွယ်လန်းလိုက်တယ်နောက်ပြီးတုံတန်းကိစ္စအလျှော့ပေးခြင်းအဲ့ဒီစိတ်ဓာတ်ထွန်းကားလာတယ်ဟိုငွေသားရင်းပဌာနာဆိုတဲ့စိတ်လွှမ်းလာတယ်ကျွန်တော်တို့တိုင်းပြည်ထဲမှာအခုဖြစ်လာပြပဆိုရင်အထင်ကြီးတာအထူးသဖြင့်အနောက်နိုင်ငံဆိုရင်မျက်စိမြင်အထင်ကြီးလို့တာပဲနောက်ကိုယ်အမျိုးသားကိုယ်ယဉ်ကျေးမှုရဲ့ကိုယ်သမိုင်းကိုတန်ဖိုးမထားတဲ့ဟာတွေဖြစ်လာ
ကိုဖူးတန်ကြောင်ပြောသွားတဲ့ထဲမှာမြန်မာနိုင်ငံကတကယ်တောက်လျှောက်လူလူပဲစစ်တပ်ကလွှမ်းမိုးခံခဲ့ရတယ်ပေါ့နော်ကျွန်တော်နည်းနည်းလေးပိုင်းပြောချင်တာကအရင်တုန်းကမြန်မာနိုင်ငံလွတ်လပ်ရေးအတွက်ကြိုးပမ်းခဲ့တဲ့စစ်တပ်ဆိုတဲ့ခန့်ကဏ္ဍရှိပါတယ်နောက်1950 60ကာလမှာပြည်တွင်းစစ်တိုက်လာခဲ့တဲ့စစ်တပ်ဆိုတဲ့ခန့်ကဏ္ဍရှိပါတယ်နောက် 1988 နောက်ပိုင်းအခုအာဏာသိမ်းပြီးနောက်ပိုင်းကြုံလာတဲ့စစ်တပ်ဒီစစ်တပ်တောက်လျှောက်မျိုးဆက်ပိုင်းတွေမှာပြောင်းလဲလာမှုတွေကဘယ်လိုများသုံးသပ်မိပါလဲခင်ဗျဘာတွေများကွာခြားချက်ရှိပါလဲ
ကျွန်တော်တို့တတ်မတော်ပါနော်ဟိုဗိုလ်ချုပ်အောင်ဆန်းတို့ဒီထောင်ခဲ့တယ်လို့ပြောရင်ရပါတယ်မှန်ပါတယ်သူတခြားကောင်းဆောင်မျိုးအပါဝင်ပါအဲ့တော့အဲ့ဒါကိုအတိမတ်ပြီးပါတယ်ဒါပေမဲ့ဗမာပြည်ကစစ်တပ်ကြီးရတယ်ဘာဖြစ်တော့လဲဆိုအဲ့ပြည်တွင်းစစ်ကြီးကိုသူတို့ဖန်တီးလိုက်ပြီးတဲ့နောက်မှာပြည်တွင်းစစ်ထင်မှာပဲဒီစစ်တပ်ဟာဆိုရှယ်လစ်တီရဲ့ကပိုက်ထဲရောက်သွားတယ်စစ်တပ်ထက်မှာကကွန်မြူနစ်အနယ်ရှိတဲ့လူတွေကသူတို့ကအဲ့ဒီမောင်းထုတ်လိုက်ပြီးပြီအဲ့လိုဖြစ်လာတဲ့အခါမှာဒီစစ်တပ်ကြီးဟာတမန်အပြေမှာမနေချင်တော့ဘူးအရသားတွေခိုင်းတယ်ဆိုတော့ဘဝကသူကမနေချင်ဘူးသူတို့ကပြန်ပြီးရတရီခိုင်းတယ်အဲ့58ခုနှစ်မှာပထမဆုံးအဲ့ဇက်တိုက်တဲ့အနေနဲ့ rehearsal အာနာသိနာလေးတဲ့အဲ့ဒီမှာဇက်တိုက်လို့အတော်လေးရသွားတဲ့ခါကျတော့သူတို့မြင်လာတယ်တကယ်သာအာနာသိနိုင်ရင်အဲ့ဒီအရသားအစိုးရဟာအားမမဆန်နိုင်ဘူးသူတို့ပြည်မြန်နူရတာပဲဆိုတော့တိတဲ့ခါကျတော့60မိနစ်ကျတိချက်ပြင်းစင်ပြီးအပြတ်သိမ်းလိုက်တာပဲဗျနောက်ဆုံးအရက်ထဲမှာကိုယ်ရဲ့ဆစ်ထွက်စရင်ကိုယ်နည်းနည်းလန့်နေရတာမျိုးရတားချင်းကိုအဲ့လိုဘဝမျိုးရောက်သွားစေခဲ့တယ်တခြားကဝေဖန်ရမယ်ဒါပေမဲ့စစ်တပ်ကတော့မဝေဖန်နဲ့တကယ်တကယ်လို့တော်တယ်မှာအခုဝေဖန်နေရဆိုတဲ့ဟာတွေကလည်းကျွန်တော်မန္တလေးသားတွေကတော့တိုးတိရှိတယ်စီတော်ကြီးတည်တယ်ဆိုတော့အဲ့ဒါပါလဲဆိုတော့စီတော်ကြီးတွေအကြီးကြီးတွေအဲတည်တဲ့လူတွေက
အဲ့လေးရတဲ့နော်နော်နေပြီးတော့တဝဲဝဲနောက်ကျတော့အသားလေးဘင်းဆိုအသားလေးကရက်လိုက်တာအဲ့ဒီလိုပဲလွတ်တော်ထဲမှာဆိုလို့ရှိရင်ဟိုဝင်ကြီးဌာနလို့ခိုးကုတ်ကုလို့လည်းညွတ်တဝဲဝဲလို့လို့ပြီးတော့ပြီးတော့မှအသားလေးရှော့ချလိုက်ရတယ်တိတိကျကျစစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်တာမျိုးဒီစနစ်ကိုပြင်းပြင်းထန်ထန်ချီချီရောက်တိုက်ခိုက်တယ်မလုံးနိုင်ကြဘူးအဲ့လိုဒီရလည်းမလုံဘူးအဲ့
ေပြီးတော့မေးချင်ပါတယ်ခုနကရဲဘော်ဖူတန်ကြောင့်ပြောသွားတဲ့ထက်မှာမြန်မာနိုင်ငံကြီးဟာတစုံတရာပြောင်းလဲလာပြီးမဲ့တကယ်တမ်းတက်ကိုအထိခိုက်ခံလို့မရသေးတဲ့အခြေအနေပါပဲရှိပါသေးတယ်တဲ့ဥတည်မောင်တန်းကဘယ်လိုများသူဆွေးနွေးချက်ပေါ်မှာသုံးသပ်မိပါလဲ
လူဖွဲ့ကြီးကအခါတည်းကတော့အာဒါရရဲ့အမိသားပါနော်အာဒါရရဲ့အမိသားပေါ်မှာရှင်းရတာလည်းရှိပါတယ်ဘလော့ဆယ်ကြီးဟာတိုက်အာနာကြီးလာနေတယ်နောက်ဆိုတော့ကျွန်တော်ပြောသွားခဲ့တယ်လေရဲ့အာနာသိရတဲ့အကျိုးချက်ကြောင့်တိုက်ကြီးကအစင်းဆုံးနိုင်ငံဖြစ်သွားတယ်ဒီဒီဘက်ကြီးအကုန်လုံးချဆင်းသွားတယ်ပေါ့နော်။နောက်အစိုးရရဲ့အုပ်ချုပ်ချုပ်ကခံဝန်မှုကြီးတစ်ခုလုံးပြတ်သွားခဲ့တယ်။နော်။အတားဒီအကုန်လုံးဖြစ်ခဲ့တယ်။အဲ့တော့ဒါကကျင်းစစ်ဖြစ်လို့ရှိရင်စစ်နိုင်ငံရေးဆိုတာကအကြီးမားတဲ့သဘောရှိတယ်လို့ပဋိပက္ခကိုလေ့လာကြတဲ့အမြင်ရှင်များပြောကြတယ်ပေါ့နော်။ဆိုတော့အဲ့ဒီအကျိုးဆက်ရဲ့အဲ့အမြင်ပေါ့နော်ကျွန်တော်တို့ခံစားရတယ်။အဲ့တော့ဒီမှာနိုင်ငံကြီးကဒီလိုဖြစ်ရတဲ့အကြောင်းကအရင်ပေါ်ကြရရှိတယ်ဒါအချို့ social party တွေက community party လို့ပြောတယ် community party တွေက social party ကြောင့်လို့ပြောတယ်တို့တော့အဲ့ဒီအရင်ပေါ်ကြက်ထဲကိုတော့ကျွန်တော်ပြန်ပြီးတော့မဝင်ဘူးပေါ့နော်တို့တော့လည်းဘလို့ပဲဖြစ်ဖြစ်နိုင်ငံတစ်ခုစီဒီလိုဖြစ်တဲ့ရောက်သွားလို့ရှိရင်စစ်နိုင်ငံကြီးဖြစ်လာလိမ့်မယ်အဲ့ဒီစစ်နိုင်ငံကြီးကြောင့်အာဏာသုံးအုပ်ချုပ်ရေးအုပ်ချုပ်ရေးတွေပေါ်လာလိမ့်မယ်အဲ့ဒီအကျိုးဆက်ဒီတိုင်းပြည်ကခံရတယ်ဒီသင်္ကန်းစာကိုကြည့်လိုက်လို့ပဲနေတယ်လို့ကျွန်တော်ထင်တယ်အခုချိန်မှာတော့အဲ့တော့သမိုင်းကြောင်းညာကျွန်တော်မကောင်းခဲ့ဘူးအများကြီးတိုင်းပြည်နားခဲ့ပါတယ်အဲ့ဒီလိုရှုပ်ထွေးကြလာတဲ့ဖြတ်ပြန်ရတဲ့အခြေအနေလို့
ဟုတ်ကဲ့ကျွန်တော်ကိုရိုင်မျိုးသိန်းလဲခုနရောဘဖူးတန်ကြောင်ဆွေးနွေးသွားတဲ့ထဲကချက်ချက်မေးချင်ပါလေသူကတော့ပြောတာကစစ်တပ်က62ထဲကအာနာသိန်းလာတဲ့အလဲပြောင်းနေအကုန်လုံးကတကယ်တမ်းပြောရင်စစ်တပ်ဗိုလ်ချုပ်တယောက်နေဗိုလ်ချုပ်တယောက်တစ်ခုပြီးတစ်ခုပြီးပြောင်းသွားတာပါတကယ်မပြောင်းလဲဆိုတဲ့အမြင်ရှိပါတယ်ကိုရိုင်မျိုးသိန်းသူ့ရဲ့သုံးသက်ချက်နဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲ
လက်ရှိကျွန်တော်အမြင်ရတော့ဗျဟိုအဲ60မိကလေးစပြီးတော့ကျွန်တော်တို့ဒီချိန်ထိတော့လေအခုချိန်ထိပြောင်းလဲလာတဲ့အနေအထားမှာတော့ဒီစစ်တပ်ရဲ့ဒီစစ်တပ်နဲ့ဒီစစ်ဗိုလ်ချုပ်ဟောင်းလေးရဲ့ဩဇာလွှမ်းမိုးမှုကလက်ရှိအချိန်ထိတော့တော်တော်မြင့်မားနေတယ်ဆိုတော့ဒါကတော့အမှန်ပါပဲဗျအဲ့တော့ကျွန်တော်ကတော့ကျွန်တော်အမြင်လေးပေါ့ဗျခုနကဆက်နဲ့ဆက်ဆက်ပြီးပြောရလို့ရှိရင်ကျွန်တော်ကဒီဟိုကျွန်တော်အာမီကို professionalization လုပ်ဖို့လိုတယ်လို့ကျွန်တော်ကမြင်တယ်ဗျအဲ့တော့အာမီယို professionalization လုပ်ဖို့လိုအပ်တယ်လို့အဲ့ဒီ process ကိုကျွန်တော်တို့နိုင်ငံတကာကလည်းကူညီဖို့လိုတယ်လို့မြင်တယ်ဗျ
။ဟောကျွန်တော်နောက်တော့ချင်းတူကိုကျွန်တော်ခေါ်ချင်ပါတယ်ကိုဘခက်ထိုင်းနိုင်ငံဖြစ်ပါတယ်ထင်ပါတယ်ကိုဘခက်ကြားရမယ်ထင်ပါတယ်။ဟုတ်ကဲ့ကိုဘခက်ဆွေးနွေးလို့ရပါတယ်မင်းမြန်ကျင်လည်းဒေါက်တာရေမျိုးသိန်းရှိပါတယ်ဦးတမောင်တန်းရှိပါတယ်မင်းလို့ရပါတယ်။ဟာ
ကျေးဇူးတင်ပါတယ်ခုနကပြောရတယ်လုံလောက်ပါတယ်ဒါပေမဲ့ကျွန်တော်မြင်တာကကျွန်တော်အမြင်တွေ့တာပေါ့နော်ဒါပေမဲ့ဟိုအများဆွေးနွေးကြတာလေကျွန်တော်ဟိုကလေးအားလုံးလေးဟိုပါဖြစ်ပါတယ်ဒါပေမဲ့အခုကျွန်တော်ပြောချင်တာကဟိုတက်မတော်ကလုံးနေဟိုကအခုဟိုဆွေးနွေးရတဲ့အချိန်မှာတက်မတော်ကခက်ပန်းကလုံးနေတဲ့ဟာတွေပြောတာပေါ့နော်အာသူတို့လုံးနေတာကအခုကျွန်တော်တို့မြင်တဲ့ဟာက
ဟုတ်ကဲ့ကိုဘခက်တူချုပ်ပြီးတော့လိုရင်းကိုတစ်ချက်တည်းပြောလိုက်ပါဟုတ်ကဲ့
ကျွန်တော်ကတော့စိတ်အားမရဘူးဗျာသူတက်မတော့ကလုံးနေတာကိုအားမရဘူးပေါ့နော
်ဟုတ်ကဲ့အခုချိန်နေချိန်နေအချိန်ကိုအားမရဘူးပြောတာပေါ့အခုပြောင်းလဲနေတယ်တက်မတော့ဆပြောင်းလဲပြီးနေတာဟာကို
ဟုတ်ကဲ့အားမရဘူးခင်ဗျ
ဟုတ်ကဲ့ပါခင်ဗျကျွန်တော်နောက်ထပ်တော့ရှင်တူကဘေးစာအတန်ဖိုင်နဲ့ပြဖို့ထားတဲ့ဟာလည်းရှိပါလေဥဖိုးတောင်းနော်ဝေးနိုင်ငံဖြစ်ပါလေဥဖိုးတောင်းအတန်ဖိုင်လေးမနဲ့လား
လွတ်လပ်ပြီးစမြန်မာနိုင်ငံဟာပါလီမန်ဒီမိုကရေစီစနစ်နဲ့အတူအရှိတောင်အာရှမှာချမ်းသာကြွယ်ဝတဲ့ရွှေနိုင်ငံခေတ်ကိုတောင်ရောက်ခဲ့ပါတယ်။ဒါပေမဲ့ကန်ဆိုးကျင်တော့ဗမာပြည်မှာကွန်မြူနီဝါဒကအားကောင်းလွှမ်းမိုးစပြုလာသလိုဘကပသဘုံကလည်းမော်စီတုံးအစိုးရရဲ့အားပေးမှုကြောင့်အင်အားတောင့်တင်းလာပါတယ်။အဲ့ဒီအကြောင်းရင်းကအချက်ကြောင့်အမေရိကန်နဲ့အနောက်အစိုးရရဲ့အားပေးမှုနဲ့အတူဆီယနာရှင်ကြီးဘိုနီဝင်းကတိုင်းပြည်အာဏာကိုသိမ်းယူလိုက်တာပါ ပြည်သူ့မပြောကွဲရေးဆိုတဲ့အကြောင်းပြချက်ကအဓိကမကြပါဘူးတာမညနေရာမှာပဲရှိပါတယ်စစ်တပ်ကအာဏာမသိမ်းဘူးဆိုရင်လေဘာကပါရဲ့အာဏာရေကအမှန်တကယ်ပဲကြီးကျယ်လှပါတယ်ဒါပေမဲ့ဘုံရင်စစ်အစိုးရလက်ထက်မှာပဲမြန်မာပြည်ဟာကမ္ဘာအစီအစဉ်မွေးတီစုပ်ပြနိုင်ငံတစ်ခုဖြစ်ခဲ့ရပါတယ်ရှစ်ဆယ်ရှစ်မှာစစ်အာဏာသိမ်းတာကတော့ စစ်အခင်းနောင်ကာလမှာပါတီစုံဒီမိုကရေစီဆိုင်ဘုတ်တင်ပြီးစစ်ဦးစီးလက်ဝကြီးအုပ်အရေးရှင်ကြီးစနစ်နဲ့ဆက်လက်ချီတက်မဲ့စစ်အာဏာရှင်တစုရဲ့ပလန်ပါပဲဒီအတွက်အကူအညီကိုတော့တရုတ်ဘက်ကဖြစ်ဖြစ်အမေရိကန်ဘက်ကဖြစ်ဖြစ်ရတဲ့ဘက်ကယူမှာပါပြည်သူလူထုရဲ့လက်ရှိအခြေအနေကတော့စစ်အာဏာရှင်တစုရဲ့လက်အောက်မှာဆိုးတဲ့ဆိုးဖုတ်တဲ့ညှိနေတော့မှာပဲခင်ဗျာ
โอเคဒါကတော့နော်ဝေးနိုင်ငံဥဖုတောင်သူ့အမြင်ဖြစ်ပါတယ်အဲ့အမြင်ထဲမှာတော့နောက်ပိုင်းကတော့သူ့ရဲ့အမြင်ကျွန်တော်အဲ့ထက်ကတခုထောက်ပြောချင်ပါတယ်ခုနကဥတီမောင်တန်းဆွေးနွေးသွားတဲ့ထဲပါပဲခုနစစ်တပ်ကအာဏာသိမ်းတဲ့ခါမှာအပြန်လည်နိုင်ငံအင်အားစုတွေအချင်းချင်းထောက်ပြတဲ့ကိစ္စပါလာပါတယ်ဒါကြောင့်စစ်တပ်ကအာဏာသိမ်းတဲ့
ကလာရီနေဒီတန်ပြီးဆက်ဆက်တွေ့ကြရင်တော့နိုင်ငံရေးအင်အားစုတွေအားနေတော့အဲသွားပြီးတော့ဆက်အပ်နေတာတော့တွေ့ရပါတယ်ဗျကျွန်တော်လည်းပြန်လေ့လာကြည့်တော့ပေါ့လေစစ်တပ်ကအာဏာသိမ်းတာတွေဟာ1949ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့အဲဖြတ်သိမ်းပြီးတော့အာဏာသိမ်းနေပေါ့ဗျ1949ရဲ့ဆက်ဆက်ရှိကလေးပဲ1949ခုနှစ်ဆက်လီဖွဲ့စည်းပုံအခြေခံဥပဒေကိုဖြတ်သိမ်းပြီးတော့အာဏာသိမ်း
ကျွန်တော်အမြင်နေဗျအဲ့ဒီကွန်စတီကျူရှင်းကိုဖျက်သိမ်းပြီးအဲ့ကွန်စတီကျူရှင်းကိုပယ်ဖျက်ပြီးတော့အာဏာသိမ်းတဲ့အလေးထားမျိုးကိုကျွန်တော်တို့လာမယ့်နိုင်ငံရေးမှာဆက်ပြီးယူဆောင်သွားဖို့မကောင်းဘူးလို့ကျွန်တော်မြင်နေဗျဟုတ်ကဲ့ပါခင်ဗျာကျွန်တော်ပေးစာတချို့ဖတ်ပါမယ်အခုကျွန်တော်ဒီဆွေးနွေးပွဲအတွက်ဆိုပြီးတော့ပေးစာတချို့ရောက်ပါတယ်ဥမ္မောင်မောင်ဆိုပြီးတော့ကျွန်တော်ရန်
အကြောက်တရားကင်းတဲ့တက်မတော်ပြည်သူပြည်သားအလုံးအားကိုယုံကြည်စိတ်ချရတဲ့တခုတည်းသောအဖွဲ့အစည်းဖြစ်စေချင်တာကျွန်တော်တို့ရဲ့တခုတည်းသောနိုင်ငံတော်အတွက်အမြင့်မားဆုံးမျှော်လင့်ချက်ဖြစ်ပါတယ်နိုင်ငံသားပြည်သူပြည်သားများနဲ့အုတ်ချုပ်မင်းလို့တော်သူများအားလုံးစိတ်နှလုံးထဲမှာမလုံမကျုံပူပင်မှုများတောကများမတိကြမရေရာမှုပြည့်နေသောဘဝများရောက်နေကြရတာစစ်တက်ကြောက်ဆိုတာလက်ရှိအခြေအနေတွေကိုကြည့်လိုက်ရင်အမှန်တိုင်းကြည့်တက်မြင်တက်သူတွေသိနိုင်ပါတယ်တယံဇာတာတွေဘာသာတရားတွေနဲ့အစုံးမတွေဘာမှပြောစရာမရှိအောင်ကြွယ်ဝကောင်းမွန်လာတဲ့တိုင်းပြည်ကိုအခုလိုပဋိပက္ခတွေဆင်းရဲဒုက္ခတွေမတန်တဆဖြစ်နေတဲ့ဒီစစ်တက်ရဲ့ညံဖျင်းမှုစစ်မှန်တဲ့မျိုးချစ်စိတ်မရှိမှုအတ္တတရားအာဂရိတရားကြီးမားမှုတွေကနေအရေးချင်းမရှိသူတွေစုပေါင်းဖွဲ့စည်းတည်ထောင်ထားတဲ့ယနေ့တက်မတော်လို့ခေါ်တဲ့စစ်တက်ကြောင့်ဖြစ်ပါတယ်တက်မတော်အရာရှိကြီးများနဲ့တက်အတိုင်းဝိုင်းများမှာကြီးပြင်းလာတဲ့တက်ကိုအလွန်ချစ်အလွန်တန်ဖိုးထားသူတူဦးပါနိုင်ငံတကာနဲ့ရှင်ပြီးကြည့်နိုင်တဲ့တမာအားဇီဝနဲ့ရက်တီနေနိုင်ခဲ့သူတွေဖြစ်နေနှစ်ဖက်စလုံးကိုမျက်မျှတတ်တာကြည့်နိုင်တဲ့နေရာမှာရှိပါတယ်တိုင်းပြည်ကောင်းရာကောင်းကြောင်းလှုပ်ပေးနေတဲ့သူတိုင်းအစဉ်အဆက်အမျိုးမျိုးဒုက္ခပေးနှောက်ရှက်နေတဲ့စစ်တပ်ဖြစ်ရုံမကဝန်ထမ်းအားလုံးကိုပါစနစ်တကျဖျက်ဆီးခဲ့တာစစ်တပ်ပဲဖြစ်တယ်ကြည့်တတ်ရင်မြင်နိုင်တယ်အခုတော့ဒီစစ်တပ်ကိုပြုပြင်တာတွေ့ရလို့အကောင်းတွေဖြစ်လာတော့မယ်လို့ထင်ပါတယ်ဗျာ
ဒါတော့ဥမမောင်ပြပုထားတဲ့စာဖြစ်ပါတယ်ခင်ဗျာသူကတော့တက်နဲ့ပတ်သက်လို့ရေးထားပါတယ်တစ်ဖက်မှာစစ်တပ်ကပြုရင်ပြောင်းလဲမှုတွေမြင်လာပြီလို့သူဘက်ကပြောလာပါတယ်ခင်ဗျာကျွန်တော်တလောကပဲဒီစိုက်ဆရာကျော်ဝင်းအင်တာဗျူးတစ်ခုမှာတွေ့ရပါတယ်စစ်တပ်ကဘာပြောအခုချိန်ဒီမှာပိုပြီးပါတီနိုင်ငံရေးနဲ့လွတ်ကင်းလာတယ်လို့သူကလွှတ်တော်ထဲမှာသုံးသပ်ထားတွေ့ရပါတယ်ကျွန်တော်ဥတီပေါင်းတောင်းအောင်မေးချင်ပါတယ်လက်ရှိစစ်တပ်ကပြုရင်ပြောင်းလဲမှုကိုတခြားပြုရင်ပြောင်းလဲမှုတွေစနေပြီလက်ရှိစစ်တပ်ကပြုရင်ပြောင်းလဲမှုတွေတွေ့နေရပြီလားဥတီပေါင်းတောင်းရဲ့ယူဆပါ
ကျွန်တော်တင်းကတော့မရအောင်နော်ကျွန်တော်ကစစ်တပ်နဲ့စစ်တပ်ကတရင်ရလာအောင်မီးဆက်တဲ့ကျွန်တော်တိတ်တယ်မသိဘူးရအဲ့ဒီကိစ္စလေးကိုကျွန်တော်တော့မကြားဘူးပေါ့နော်ကျွန်တော်မီးဆက်တဲ့ဖြစ်နိုင်ပါတယ
်ကျွန်တော်နောက်ဆုံးတစ်ခုလေးမေးချင်ပါတယ်ဥတီမောင်တန်းဖြည့်ပေးမယ်ထင်ပါတယ်ဒီဖွဲ့စည်းပုံပြင်ရေးကိစ္စအခုဆိုရင်အင်အားစုတော်များပြောနေကြပါပြီဖွဲ့စည်းပုံပြင်ရေးကိစ္စနဲ့တစ်ဖက်မှာအာနာသိမ်းမလားဆိုရယ်စိုးရင်ကြကြီးကတောက်လျှောက်ပပောင်းကြီးမှာအခုတည်းကကြုံနေရဇဲပါဒီအချိန်တွေကဖွဲ့စည်းပုံပြင်ရေးနဲ့ပြောလာကြပြီဆိုရင်ဖြစ်နိုင်ခြေရှိမြည်ဥတီမောင်တန်းရဲ့အယူဆသိချင်ပါတယ်
အာနာသိန်းနာကတော့ဖွဲ့စည်းပုံထဲမှာပါမပါပါက ြစ်တတ်တာဒီခွဲကြီးတစ်ခုရဲ့မှာအာဏာပြင်ရှင်ရှားကြီးမှနေနေပြိနိုင်တယ်ပေါ့နော်ဆိုတော့အဲ့ဒါကကျွန်တော်ထိုင်းနိုင်ငံမှာပမောက္ခရင်းနဲ့အင်တာဗျူးလုပ်ကြည့်တဲ့အခါမှာလည်းဒါကကျွန်တော်တို့ကတိတ်လေးနဲ့ထားလို့မလို့ထိုင်းနိုင်ငံရဲ့အတွေ့အကြုံကဒီလိုတိတ်ကြောတိတ်လေးနဲ့မထားကြပါဘူးဆောက်ကြောင့်လဲဆိုတော့အခုပုံမှာဒီလိုဖြစ်နေဒီဖြစ်နေတက်တာဒီခွဲကြီးထဲမှာအင်အားကြီးနေကြဒီနေ့သိနေပါလေအဲ့ဒီလိုစက်ကြောင်းနေလို့ဆိုတာကကာလတစ်ခုဆောင်းရပါတယ်စီဝိုင်းပြည်ပြည်တဲ့မှုအများကြီးအကောင်မှုအစရှိတဲ့ဖြင့်အခြားသောအကြောင်းချက်တွေပြုပြအောင်လုပ်ရပါတယ်အဲ့ဒီလိုအဆင့်ရောက်မှသာကျွန်တော်ဒီတဲ့ဒီမိုကရေစီဆက်ဆေးရမယ်ဖြစ်နေမဟုတ်လို့ရှိရင်ဆေးကြအကြောင်းမရှိသေးပါဘူ
းဟုတ်ကဲ့ပါခင်ဗျာအခုဒီဒိုင်လီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့ဒေါက်တာရံမျိုးသိန်းဦးတမောင်တန်းနဲ့တခြားသောရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်ချို့စာတွေကိုကျွန်တော်မဖတ်နိုင်ပါဘူးအချိန်ခက်ခဲကြောင်းမလို့ပါဘာပြောပြောဒိုင်လီလိုက်အစီအစဉ်မှာပါဝင်ခဲ့ကြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒီမှာပဲကျွန်တော်အစီအစဉ်ကိုရန်နာခွင့်ပေးပါကျွန်တော်သားညို့ဦးပါ